မြန်မာနိုင်ငံတဝန်းသဘာဝဘေးအန္တရာယ်နဲ့ရင်ဆိုင်ရတဲ့အခါအမြန်ဆုံးပြန်လည်ထူထောင်နိုင်ရေလုတ်ကင်ဖို့နဲ့ရန်ကုန်မြို့တွင်ရေကြီးရေရှာမှုတွေကိုကာကွယ်နိုင်ဖို့အပြင်အများပြည်သူနဲ့သက်ဆိုင်တဲ့အစအဦးတွေငလင်တန်းခံနိုင်ရေရှိဖို့ကမ္ဘာဘဏ်ကအမေရိကန်ဒေါ်လာ116တန်းထုတ်ချီมาဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့တဘာဝဘေးနဲ့ဆက်ဆက်တဲ့ရေးပေါ်အခြေအနေတွေကြုံတွေ့ရတဲ့အခါမှာငွေကြေးဆုံးရှုံးမှုတွေညှော့နေသွားစေဖို့ရည်ရွယ်တယ်လို့ဆိုပါတယ်။သတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကတင်ပြပေးပါမယ်ရှင်။
မြန်မာနိုင်ငံအပါအဝင်အရှိတောင်အာရှဒေသတဘာဝဘေးစီမံခန့်ခွဲမှုစီမံကိန်းကိုကမ္ဘာဘဏ်ကဇန်နဝါရီ15ရက်နေ့မှာစတင်လိုက်ပါတယ်။ဒီစီမံကိန်းအရကမ္ဘာဘဏ်အနေနဲ့မြန်မာနိုင်ငံတဝန်းတဘာဝဘေးနဲ့ဆက်ဆက်တဲ့အရေးပေါ်အခြေအနေတွေအတွက်ငွေကြေးထောက်ပံ့ရမှာစီမံခန့်ခွဲတက်ဖို့အပါအဝင်ရန်ကုန်မြို့တွင်ရေကြီးရေလျှံမှုကိုကာကွယ်ဖို့နဲ့အများပြည်သူနဲ့ဆိုင်တဲ့အဆောက်အုံတွေငလင်တန်းခံနိုင်ဖို့အတွက်အမေရိကန်ဒေါ်လာ116တန်းထုတ်ချေးမှာဖြစ်ပါတယ်။ဒါဟာနှစ်စဉ်မြန်မာပြည်မှာတဘာဝဘေးရန်ကြောင့်ငွေကြေးအများပြားဆုံးရှုံးနေတာကိုရှော့ချနိုင်ဖို့ရည်ရွယ်တယ်လို့ကမ္ဘာ့ဘဏ်မြန်မာပြည်ရုံးခွဲရဲ့ပြန်ကြားရေးတာဝန်ခံကိုကျော်စိုးလင်းကပြောပါတယ်
။အခုလက်ရှိကျွန်တော်တို့ဒီစင်းအရာဆိုလို့ရှိရင်ကျွန်တော်တို့ဒီတဘာဝဘေးအန္တရာယ်ကြောင့်မို့ပြည်စီဆုံးရှုံးမှုကတစ်နှစ်တစ်နှစ်ကိုဒီအမေရိကန်ဒေါ်လာ184တန်းလောက်ရှိပါတယ်။ဒီဒီမန်ကင်းကအဓိကအားဖြစ်တော့ဟိုအပိုင်း၃ပိုင်းပါမှာပေါ့ဆိုတော့ပထမအပိုင်းကတနိုင်ငံလုံးမြန်မာတနိုင်ငံလုံးဘယ်နေရာမှာပဲတဘာဝဘေးကြားရောက်ဒီဖြစ်စေအဲ့ဒီကြားရောက်တဲ့အခါမှာအလင်းလင်းမြန်မြန်နဲ့ဒီပြန်လဲတူထောင်ရေးလောက်တဲ့အခါမှာရန်ပုံငွေကိုရရှိနိုင်ဖို့ပေါ့နော်အဲ့ဒီရန်ပုံငွေရရှိနိုင်ဖို့အတွက်ကျွန်တော်တို့ကဒီအာမခံရန်ပုံငွေတဲမှာထားရှိပြီးတော့မထောင်ရမယ့်အပိုင်းပေါ့ဆိုတော့ဒီအပိုင်းကတော့မြန်မာတနိုင်ငံလုံးကိုကျိုးခံလာခွင့်ရမှာဖြစ်ပါတယ်ဆိုတော့နောက်အပိုင်းနေရာတော့ကျွန်တော်တို့ဒီရန်ကုန်မြို့ကိုပဲအထူးအာရုံစိုက်ပြီးတော့မှနောက်ဆောင်ရသွားမယ်အပိုင်းနေပေါ့နော်ဒီရန်ကုန်မြို့တွင်ရေကြီးရေရှမ်းမှုကနေကာကွယ်ပေးနိုင်ဖို့နောက်တစ်ခုကဒီအများပြည်သူနဲ့တက်ဆိုင်တဲ့အဆောက်အုံတွေမှာဒီငလျင်တန်နဲ့ပတ်သက်ပြီးတော့မှခံနိုင်ရရှိဖို့ဆိုပြီးတော့မှဆောင်ရသွားမယ်အပိုင်းတွေပါဝင်မှာဖြစ်ပါတယ
်ကမ္ဘာ့ဘဏ်ရဲ့အရှိတောင်အာရှသဘာဝဘေးစီမံခန့်ခွဲမှုစီမံကိန်းကိုမြန်မာအပါအဝင်ကမ္ဘောဒီးယားနဲ့လာအိုတို့မှအကောင့်ထည့်ဖို့သွားမှာပါဒီစီမံကိန်းကိုအကောင့်ထည့်ဖို့တဲ့နေရာမှာစီမံကိန်းနဲ့ဗန္နာယီဝန်ကြီးဌာနအပါအဝင်ရန်ကုန်မြို့ရောစီပင်တာယာယီကော်မတီနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့ကိုကျော်စိုးလင်းကပြောပါတယ်
။ဘာဝဘေးအန္တရာယ်ကိုဒီတုံ့ပြန်ဆောင်ရွက်ဖို့အတွက်ရန်ကုန်ငွေရရှိဖို့ဆိုတဲ့အပိုင်းမှာစီမံခန့်ခွဲမှုအပိုင်းမှာတော့ကျွန်တော်တို့ဒီစီမံကိန်းနဲ့ဗန္နာယီဝန်ကြီးဌာနအဓိကအတောင်းယူပြီးတော့မှစီမံခန့်ခွဲမှာဖြစ်ပါတယ်။ဒါပေမဲ့ဒီရန်ကုန်မြို့တွင်မှာရေကြီးရေရှမ်းမှုအပိုင်းနဲ့ဒီငလင်းခံနိုင်တဲ့ဒီစာအုပ်တွေဆောင်ရွက်သွားဖို့အပိုင်းမှာတော့ကျွန်တော်တို့ဒီရန်ကုန်မြို့ရောစီပင်တာယာယီကော်မတီနဲ့ကောင်းတဲ့ပေါ်ဆောင်ရတော့မှဖြစ်ပါတယ
်မြန်မာနိုင်ငံဟာ2015ခုနှစ်အတွင်းရေကြီးရေရှမ်းမှုနဲ့မြေပြိုမှုပြဿနာကိုစိုးစိုးဝဝကြုံတွေ့ခဲ့ရတာဖြစ်ပါတယ်အခုဇွန်လဇန်ပိုင်းလုံးကလည်းရန်ကုန်မြို့ရင်းမှာမိုးသည်ထန်စွာရွာသွန်းမှုကြောင့်စံချိန်တင်ရေကြီးခဲ့တာဖြစ်ပါတယ်ရှင်